မြန်မာနိုင်ငံရဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့လက်ရှိဓာတ်ရိုက်ထိဆက်ဆက်ဆံရေးမူဝါဒဟာရလက်ကောင်းမရသေးပဲစိတ်ပျက်စရာတွေပဲရင်ဆိုင်နေရပေမဲ့လို့နောက်ထပ်လာမဲ့မြန်မာစစ်ဆေးရသည့်ရဲ့တုံ့ပြန်မှုကိုတော့စောင့်ကြည့်သွားမယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။လက်ရှိအမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံအပေါ်မူဝါဒဟာမြန်မာစစ်ဆေးရသည့်အထက်ဆက်သက်ချက်ဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးလက်ထောက်နိုင်ငံသားရေးဝန်ကြီးခတ်ခမ်းဘဲကဝါရှင်တန်ဒီစီနိုင်ငံသားသတင်းတောက်များအသေးတိုက်မှာပြောသွားတာပါ။ကိုရိုင်းသတင်းသွားယူခဲ့တဲ့ကိုသားညူကအပြည့်စုံပြောပြပေးပါမယ်ရှင
်။အခုဒီ2011ခုနှစ်အတွင်းမျှော်မှန်းထားတဲ့ American ပြည်တော်စုရဲ့ရှစ်တောင်အရှဆိုင်ရာမူဝါဒဆိုင်ရာတွေကိုအာရှပစိဖိတ်ဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးကတ်ကံဘဲကရှင်းလင်းသွားတဲ့နေရာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လက်ရှိမူဝါဒတွေရလက်ကောင်းထွက်မလာတဲ့အပေါ်မှာစိတ်ပြက်ရတယ်ဆိုပြီးတော့ပြောသွားတာဖြစ်ပါတယ်။ဒါပေမဲ့လည်းလာမယ့်အစိုးရအသစ်အနေနဲ့ American ပြည်တော်စုကထားရှိတဲ့မူဝါဒနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုတုံ့ပြန်မလဲဆိုတာကိုတော့အရေးတယူစောင့်ကြည့်သွားမယ်ဆိုတာကိုလည်းအသေးချာကိုပြောသွားပါတယ
်။ We have been disappointed. There's no question.About the overall engagement policy over the course of the last year that was enunciated by President Obama and laid out clearly by
Secretary Gates. တိုင်းရိုက်ထိစပ်ဆက်ဆံရေးမူဝါဒတစ်ခုလုံးအရရလဒ်တရားစိတ်ပြည့်စရာတွေကြီးဆိုတာငင်းစရာမရှိပါဘူး။ဒီမူဝါဒကိုသမ္မတဥဘာမအစိုးရကချမှတ်ပြီးနိုင်ငံသားရေးဝန်ကြီးကလင်တန်ကမနစ်ကတုန်းကရေးဆွဲခဲ့တာပါ။မြန်မာအစိုးရကဘယ်လိုဆောင်ရွက်နိုင်မလဲပြီးတော့ကျွန်တော်တို့ဘက်ကဒီအပေါ်မှာဘယ်လိုတုံ့ပြန်ဆောင်ရွက်မလဲဆိုတဲ့လုံနိုင်ခြင်းအဆင့်ရှင်းရှင်းလင်းလင်းဖြစ်အောင်ကြိုးပမ်းနေပါလေ။ဒါပေမဲ့အခြေခံအားဖြင့်အခြေအနေအားလုံးကိုခြုံကြည့်ရင်တော့ကျွန်တော်တို့စိတ်ပြေရပါလေ
။ဓာတ်ရိုက်ထိစပ်ဆက်ဆံရေးမူဝါဒဟာအခြေခံအားဖြစ်တော့အလုံးမဖြစ်သေးဘူးဆိုတာဝန်ကြီးကတ်ကံဘကဝန်ခံပြောခဲ့ပေမဲ့အခြားတစ်ဖက်မှာတော့ဒီမူဝါဒဟာဆွေးရသစ်အတွက်စမ်းသပ်မှုဖြစ်လိမ့်မယ်လို့လည်းပြောပါတယ
်။ We believe a degree of engagement serves the best interests of the United States and our regional policy
and ဒါပေမဲ့ဓာတ်ရိုက်ထိစပ်ဆက်ဆံရေးမူဝါဒဟာတစိတ်တစ်ပိုင်းအားဖြင့်တော့ဒေသတွင်းမူဝါဒအတွက်ရောအမေရိကန်ပြည်ထောင်စုအတွက်ပါအကောင်းဆုံးအကျိုးစီးပွားဖြစ်တယ်လို့ယုံကြည်ပါတယ်။အ ਨੇ ဆုံးတော့လာမယ့်အစိုးရအသစ်ကိုစမ်းသပ်မယ့်အခွင့်အလမ်းတစ်ခုဖြစ်ပါတယ်။အစိုးရအသစ်အနေနဲ့နိုင်ငံတကာအသိုင်းအဝိုင်းနဲ့ပြန်ဆက်ဆက်နေအောင်ဘာတွေလုပ်မလဲ။အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေအောင်အစိုးရအသစ်အနေနဲ့ဘာတွေလက်တွေ့ဆောင်ရွက်မလဲ။အခွင့်အလမ်းတွေပေးထားပါတယ်
။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုရခိုင်ကပိတ်ဆို့အရေးယူမှုတစ်ခုတည်းကနေပြီးတော့မနှစ်တုန်းကမူဝါဒပြောင်းပြီးတော့ပိတ်ဆို့အရေးယူတာရောအစိုးရနဲ့ဓာတ်ရိုက်ထိစပ်ဆက်ဆံမှုရောနှစ်ခုစလုံးကိုကျင့်သုံးလာခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ကအပြောင်းလဲတွေအတွက်ပြည်တွင်းကပဲကြိုးပမ်းဆောင်ရွက်သွားမယ်ဆိုပြီးတော့နိုင်ငံတကာကိုကတိပေးပြီးဒီဖွဲ့စည်းပုံဆွဲရေကောက်ပွဲလို့အခုနောက်ဆုံးလွှတ်တော်တွေပါခေါ်ယူခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဒီကြိုးပမ်းချက်တွေဟာအားနည်းမှုတွေရှိတယ်လို့မြင်တဲ့အကြောင်းမစ္စတာကမ်ဘယ်ကပြောပါတယ်။အထူးသဖြင့်တော့ဒီရေကောက်ပွဲမတိုင်မီမှာအာဏာပိုင်တွေရဲ့ပြင်ဆင်ဆောင်ရွက်ချက်တွေအပေါ်မှာစိတ်ပြက်ရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအနေနဲ့ဖြေရှင်းရမယ့်ပြဿနာရပ်တွေအတော်များများရှိတယ်ဆိုတာကိုလည်းမစ္စတာကမ်ဘယ်ကထောက်ပြသွားပါတယ
်။ The United States recognizes that there are many problems inside the country.
မြန်မာနိုင်ငံမှာပြဿနာအတော်များများကြုံနေရတယ်လို့အမေရိကန်ပြည်ထောင်စုကအသိအမှတ်ပြုနားလည်ထားပါတယ်။အဓိကကြားတဲ့လူနည်းစုတိုင်းသားတွေနဲ့တွေ့ဆုံညီနိုင်တာမျိုးတွေမရှိပါဘူး။နိုင်ငံရေးအကျဉ်းသားတော်တော်များများမလွတ်မြောက်သေးပါဘူး။လူထုအခြေပြုလူမှုအဖွဲ့အစည်းတွေလောက်ကဲ့ဆောင်ရွက်မှုမှာလည်းအခက်အခဲကြီးကြီးမားမားကိုရှိနေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ပြီးဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အရေးပါတဲ့လက်နက်ပြမောမှုကိစ္စတွေမှာဆက်လက်ပါဝင်ပတ်သက်နေတာတွေရှိပါတယ်
။အမေရိကန်ပြည်ထောင်စုအနေနဲ့ဒီဒဲရဲ့ထိဆက်ရေးမှုကြောင့်ရလက်ကောင်းတွေမတွေ့ရသေးပေမဲ့လို့မြန်မာနိုင်ငံမှာရွေးကောက်ပွဲပြီးကြတဲ့ကပြည်တွင်းရောပြည်ပမှာပါအနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုတွေကိုပြန်လည်ရုပ်သိမ်းဖို့ဆိုပြီးတော့ပြောဆိုတိုက်တွန်းမှုတွေကတော့ပိုများလာပါတယ်။အထူးသဖြင့်တော့ဒီပြီးခဲ့တဲ့အာဆီယံနိုင်ငံကြ合いဝင်ကြီးအစည်းအဝေးအတွင်းမှာအာဆီယံတိုင်းပြည်တွေကမြန်မာနိုင်ငံပေါ်ပိတ်ဆို့အရေးယူတာတွေကိုရုပ်သိမ်းပေးဖို့ဆိုပြီးတော့အနောက်နိုင်ငံတွေကိုတိုက်ရိုက်တိုက်တွန်းလာပါတယ်။မစ္စတာကမ်ဘကတော့အခုလိုအရေးယူမှုတွေပြန်လည်ရုပ်သိမ်းဖို့ဆိုတဲ့ကိစ္စဟာအချိန်စောသေးတယ်လို့မြင်ပါတယ်။ခုနကလိုပဲဒီလာမယ့်အစိုးရသစ်ရဲ့တုံ့ပြန်မှုဆောင်ရွက်မှုကိုစောင့်ကြည့်ခြင်းတဲ့သဘောတွေ့ရပါတယ
်။ One of the reasons for this trip was to coordinate closely with our friends in Southeast Asia.
ဒီကနေ့ဒေသတွင်းခီးစဉ်ရည်မှန်းချက်တစ်ခုကရှေ့တောင်အာရှဒေသကကျွန်တော်တို့မိတ်ဆွေတွေနဲ့ပို့ပြီးတော့နင်းနကကဆောင်ရွက်ဖို့ပါရှေ့တော်အာရှနိုင်ငံတော်များများကအခုအချိန်မှာပိတ်ဆို့ရေးယူမှုကိုရုပ်သိမ်းမှုအချိန်ရောက်နေပြီလို့ပြောဆိုနေကြပါတယ်ဒါပေမဲ့လည်းအရေးယူမှုတွေရုပ်သိမ်းမှုအချိန်ကာလအားဖြင့်ဆောလွန်းတယ်လို့ရှင်းရှင်းလင်းလင်းပြောဆိုထားပါတယ်အစိုးရသည့်တည်းပေါ်လာပြီးအစိုးရသည့်ရဲ့မူဝါဒတွေကိုချမှတ်တဲ့အခါမှာဘလို့တိသာထင်ရှားတဲ့ခြေလှမ်းတွေလှမ်းမလဲဆိုတာကျွန်တော်တို့စောင့်ကြည့်နေပါတယ်
အခြားတစ်ဖက်မှာဒီအမေရိကန်ပြည်ထောင်စုအနေနဲ့အခြားနိုင်ငံတွေနဲ့အတူဒေါ်ဆန်းစုကြည်နဲ့အနီးကပ်ထက်ထဲဝင်ဝင်တိုင်ပင်ညှိနှိုင်းမှုတွေလုပ်နေတယ်လို့မစ္စတာကမ်ဘယ်ကပြောပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်တရားဝင်ယက်တီနိုင်ရေးအတွက်လည်းအာဏာပိုင်တွေကိုဆက်ပြီးတော့ဖိအားပေးတိုက်တွန်းသွားမယ်လို့ဆိုပါတယ်။လာမယ့်အစိုးရအသစ်အနေနဲ့အကြောင်းရအတော်များများကိုဘယ်လိုသဘောထားမယ်ဘယ်လိုဆောင်ရွက်မလဲဆိုတာကိုလည်းအခွင့်အလမ်းပေးစောင့်ကြည့်လိုရဲဆိုတဲ့ကိစ္စဟာလည်းဒေါ်ဆန်းစုကြည်နဲ့သူတို့သဘောထားဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ခင်ဗျာ။